VOA American တန်ကနေမတ်လ14ရက်တောက်ကြနေမနဲ့ခင်မြန်မာဘာသာအစီအစဉ်လေးကိုမနဲ့9နာရီထိလိုင်းတိုမီတာ24 32နဲ့39တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့မနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
မြန်မာနိုင်ငံမှာပေါ့လေတိုင်ကောင်းကင်စာကမျိုးသမီးတွေအတွက်ဒုတိယအဖြစ်များဆုံးနဲ့ဒုတိယအတိအပြောင်များဆုံးကင်စာဖြစ်ပါတယ်ကျမတို့ဒီမှာ
တိုင်ကောင်းကင်စာစစ်ဆေးမှုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ပမောက္ခဒေါက်တာမြတီတာနဲ့မိမြတင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အဲဒီကမှအရင်ဆုံးတော့ American Indian အသုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ်
နခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းတင်ပြပေးသွားတာဖြစ်ပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမနက်ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတစ်ခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုခြင်းပါတယ်ခင်ဗျာ
သွားရှာခင်ဗျာမြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တရက်ကိုမကြာခင်ကဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒုတိယပမာဏကြီးမားလာတဲ့အဂတိလိုက်စားမှုပြဿနာကြီးကိုဒီကော်မရှင်ကတကယ်ပဲထိထိရောက်ရောက်တိုက်ဖြတ်ဟန်တာနိုင်လိမ့်မယ်လို့သောရရှင်များအယုံကြည်ရှိကြပါသလားအဂတိလိုက်စားမှုတကယ်ပပျောက်စီခြင်းရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာဘက်ရဲ့ဖုန်းနံပါတ် 2323255954fax number 2323255952ဖြစ်ပါတယ်။ email address ကတော့ bamis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အစံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တော်ရရှင်ဒီပါဝင်စွန်းနေကြဖို့ကိုထပ်မံဖိတ်ခေါ်ပါစေခင်ဗျာ VOA ကနေတောက်ကြနေမနက်ဖက်အစီအစဉ်လေးကိုဆက်လက်အတန်းလွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါရင်းဆုံးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့တိုင်ကောင်းကင်ဆာကြိုတင်စစ်ဆေးနည်းသစ်အကြောင်းကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာတိုင်ကောင်းကင်ဆာဖြစ်နှုန်းသေနှုန်းများနေပြီးမြန်မာပြည်ထနာကအများစုလူနာတွေမှာနောက်ကျမှတည်ပြီးဆေးရုံလာပြကြတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်တကယ်တော့ဒီတိုင်ကောင်းကင်ဆာကိုကာကွယ်နိုင်တာအပြင်စောစောတည်နိုင်တဲ့နည်းသစ်ရှိလာတာကြောင့်စောစောကုနိုင်ရင်လုံးဝပျောက်ကင်းပြီးသေဆုံးမှုမဖြစ်နိုင်အောင်လဲကာကွယ်နိုင်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆေးတက္ကသိုလ်တက်တဲ့ဗဟိုမျိုးသမီးဆေးရုံတောက်ဖွားမီးရဲ့ပညာဌာနပမောက္ခဌာနမှဒေါက်တာမြတ်တီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမောခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးတွေမှာပေါ့ဆရာမเนาะတိုင်ကောင်းကင်ဆာဖြစ်နှုန်းကဘလောက်များများနေလဲဆရာမရေ
မြန်မာနိုင်ငံမှာပေါ့လေတိုင်ကောင်းကင်ဆာကမျိုးသမီးတွေအတွက်ဒုတိယအဖြစ်များဆုံးနဲ့ဒုတိယအတိအပြောင်များဆုံးကင်ဆာဖြစ်ပါတယ်ကျွန်တော်တို့ဒီမှာအတိအကျကင်းကင်းနှန်းတော့မရှိပါဘူးမရှိရတဲ့အကြောင်းရင်းကလည်းကင်ဆာဖြစ်လာပြီဆိုရင်ညသောအဖြစ်သိရနောက်ကြကြတယ်ဆေးရုံကိုရောက်ချင်မှရောက်တယ်ဖေယောကိုရောက်လာပြီးတော့ခွဲစိတ်ကုသလို့ရတဲ့အဆင့်ဆိုတာလေးကအနေချင်းပြီးပါဒါပေမဲ့ WHO က2012မှာခန့်မှန်းလိုက်တာမြန်မာနိုင်ငံမှာအမျိုးသမီးရေမှာနှစ်စဉ်6434ယောက်ဖြစ်ပွားပြီးတော့3536ယောက်လောက်နှစ်စဉ်ပိန်ကောင်းကင်ဆာနဲ့သေဆုံးတယ်လို့ခန့်မှန်းထားပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့တော်တော်များတဲ့သဘောရှိတာပ
ါဟုတ်ကဲ့
ဒီပိန်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အသိအသင့်ဆုံးအချက်တွေဆိုရင်
ဒီလောက်အဖြစ်လည်းများပြီးတော့တည်စီနိုင်လောက်တဲ့ကင်ဆာဖြစ်တော်လည်းပဲကာကွယ်လို့ရတဲ့ကင်ဆာတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာမ
နောက်ထပ်သိစေချင်တဲ့အချက်ကတော့ဒီယောဂါကြီးကင်ဆာမဖြစ်ခင်အကျိုးအဆင့်ဆိုတာနှစ်ပေါင်းများစွာဦးနေတယ်10နှစ်အနည်းငယ်10နှစ်တယ်အဲ့အကျိုးအဆင့်ဆိုတာလည်းပဲအလွယ်တကူရှာဖွေလို့ရတယ်ชาพวยပြီးရင်လေတရားရနှုံးပပျောက်သွားအောင်ကုသလို့ရတယ
်ဟုတ်ကဲ့ပထမတစ်ချက်ဖြစ်တဲ့ဒီဘလူးကာကွယ်နိုင်တယ်ဆိုတာကိုအချင်းချင်းလေး
နံပါတ်1ကအိမ်အောင်နဲ့ဆက်ဆံအားဒီကုသတတ်တဲ့ယောဂဖြစ်တယ်ဆိုတဲ့အကြောင်းတလင်တမယားဆိုရင်တော့ရှင်းတာပေါ့လေအဲ့လိုမှမဟုတ်ဘူးဆိုလဲကွန်ဒွန်ဆိုတဲ့အကာအကွယ်သုံးတာကွယ်နိုင်တယ်နောက်ဒိန်ကောင်းကင်ဆာဖြစ်စီတဲ့ဒိန်နဲ့ဆက်ဆံရင်းကုသတဲ့ယောဂဆိုတာကျွန့်နှုတ်ပို့ပေါ့ဘာဆောင်ဖြစ်တာပါအဲ့ဒီဟာကလည်းကာကွယ်စည်းတော့ပုံနေပါပြီဒါမှမဟုတ်အဲ့ကာကွယ်စည်းဒီခုနစရာကနှုံးလောက်ကိုကာကွယ်ပြီးမှန်တော့လေကာကွယ်စည်းထိုးပြီးတာနဲ့စိတ်တုံတုံချလို့တော့မရပါဘူးအဲ့ဤကာကွယ်စည်းကိုကိုးနှစ်ကနေ73နှစ်ရွယ်ကလေးလေးအိမ်အောင်နဲ့မဆက်ဆံဘူးတဲ့သူကြီးထိုးရင်ရမ်းကောင်းပါတယ
်ဒ
ါပေမဲ့သူတို့ထိုးပြီးရင်တော့သူတို့တွေအိမ်အောင်ကြလာတဲ့တစ်ချိန်ကြရင်တော့ခုနဒုတိယအဆင့်ဖြစ်တဲ့ပိန်ကောင်းကင်ဆာဖြစ်နိုင်ခြေရှိမရှိစစ်ဆေးတဲ့အဆင့်ကိုဆက်လက်လုပ်ရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမအဲ့ဒီစစ်ဆေးတဲ့အဆင့်လေးကိုလေစောစောတည်နေအောင်ပေါ့နော်အသေးစိတ်လေ
းအိမ်အောင်ကြပြီးအိမ်အောင်တွေတရားစစ်ဆေးတင်တယ်ဒါပေမဲ့အိမ်အောင်ကြပြီးလာစားမှာအဲ့ဒီယောဂါကဖြစ်နှုံးများတယ်သူတို့80ရာခိုင်နှုန်းလောက်ကကိုယ်ကအားကောင်းတယ်ဆိုတာသူ့လူလျောက်စိတ်မကူရဲ့ပုံမှန်ပြန်ကောင်းပါတတ်တယ်ကိုယ်ကအားမကောင်းတဲ့လူတွေကတော့ပြန်မကောင်းသွားပဲနဲ့ဆက်ပြီးအမြဲတမ်းဓာတာရှိရှိနေတဲ့သူတချို့ကလည်းကင်ဆာဖြစ်တာပါအဲ့တော့အဲ့ဒီမျိုးတွေကခုဖြစ်မှာတော့ HIV ကိုယ်ကအားကျနေတဲ့လူတွေနောက်တစ်ခုကတော့ကိုယ်ကအားကျစေတာဆီလိတောက်ချင်ပါပဲဆိုတဲ့အခါကျတော့ဒီဖြစ်နိုင်ခြေရှိတဲ့အဲ့ဒီလူတွေကနေပြီးတော့မှဒီနာရာရှိယောဂပူရှိရာနေပြီးတော့တင်ကောင်းမှကြောင်းလဲမှုလေးတွေဖြစ်လာပါတယ်အဲ့ဒီကြောင်းလဲမှုကိုကင်ဆာမဖြစ်ခင်အကျိုးကြောင်းလဲမှုလို့ခေါ်ပါတယ်အဲ့တော့အဲ့ဒီအဆင့်ကိုကျွန်မကရှာဖွေခြင်းပါပဲအရင်တော့ကတော့ရှာဖွေတာတင်ကောင်းအမိပါလေးကိုယူတယ်မှန်ဘလူးနဲ့စစ်တယ်အဲ့ဒီနေရာစစ်ပြီးအဖေကလည်းချက်ချင်းမရဘူးပြည့်တဲ့အခါကျကုသဖို့အတွက်တဆင်တဆင်သွားရတယ်ဆိုတော့သူ့ရဲ့ကုန်ကြစီကအရင်များပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်အဲ့လိုစစ်ဆေးပြီးတာမျိုးကယောဂဗိဒပညာရှင်တွေရှိရဲ့ဈေးရုံတွေမှာပဲလုပ်လို့ရပြီးတော့ဗမာပြည်အဝန်းလုပ်ပေးနိုင်စွာမရှိပါဘူးဒါကြောင့်မလို့ဒီနောက်ပိုင်းမှာ WHO ကသူတည်တင်တာတွေလှုပ်ဆောင်ချက်တွေအရာပိန်ကောင်းလေးကို acetic acid လို့ခေါ်တဲ့ဆက်လက်ကရည်လေးတို့ကြည့်လိုက်ပြီး10မိနစ်ထားပြီးကြည့်လိုက်တဲ့အခါမှာယောဂရှိတဲ့နေရာဆိုရင်ဖြူဖွေးသွားပါတယ်တကယ်တော့အဲ့လိုဖြူအောင်လေးဖြစ်နေတာအကြီးကင်ဆာမဟုတ်ပါဘူးအချိန်ချင်းမှာတော့10နှစ်လား15နှစ်လားအနှစ်20လားတူတူကင်ဆာဖြစ်သူကြောင်းနေသွားနိုင်ပါတယ်အဲ့ဒီအဆင့်ကိုတွေ့ရင်တထိုင်ထဲမှာကျမတို့ဒီ cryo surgery လို့ခေါ်တဲ့ဆက်ကလေးနဲ့အေးအေးတက်ပေးလိုက်ပြီးတော့ကုသပေးလိုက်ရင်တရားရုံးပျောက်ကင်းသွားပြီးတော့ကင်ဆာဖြစ်ခြင်းကိုကာကွယ်ခြင်းဖြစ်ပါတယ်အဲ့လိုလုပ်ပေးလက်ချင်အားဖြင့်ပြည်သူလူထုအများစုကို coverage အများကြီးပေးနိုင်ပါတယ
်ဟုတ်ကဲ့ဆရာမတော်ဒီနည်းသက်ကတော့တကယ်ကိုလက်တွေ့ထိရောက်တယ်လို့ပြောမှာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့အဲ့တော့လက်တွေ့ရောဆရာမကြီးဘယ်နေရာတွေမှာလုပ်နိုင်လဲကုန်ချမှုတွေရော
ကျမတို့ဗိုလ်မျိုးသမီးစည်းရုံးကြီးမှာတင်ကောင်းကင်ဆာကာကွယ်ရေးစီကန်းဖွင့်ထားပါတယ်အပတ်စဉ်တနင်္လာပုတ္တခုကြာတာပြီးနေ့လေနှစ်နာရီကနေ၄နာရီတွင်းမှာအခမဲ့စံတက်ပြီးတော့ကုသပေးနေပါတယ်အဲ့ဒီအပြင်ကျမတို့အခု mobile team အနေနဲ့အနှစ်ကဆိုရင်ကွန်ကြံကုန်းမြို့နယ်မှာသွားပြီးတော့လုပ်ပေးခဲ့ပါတယ်အဲ့တော့အဲ့လို screening မျိုးက30-49နှစ်အတွင်းမှာ5နှစ်တခါလုပ်ရင်လုံလောက်ပါတယ်အသက်50ချစ်သွားပြီဆိုရင်တော့သွေးဆုံးပတ်ဝန်းကျင်ရောက်သွားပြီဆိုရင်ဒီနည်းကိုသုံးလို့မဖြစ်တော့ပါဘူးအဲ့ဒီကျတော့အရင်တော့သုံးတယ်တိန်ကောင်းအနှေးပါလိကိုနာမှန်ဘလူးနဲ့ချိန်တဲ့နည်းကိုပဲသုံးရပါတယ
်ဟုတ်ကဲ့တိန်ကောင်းကိစ္စနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
ယောဂဖြစ်လာခဲ့ပြီဆိုလို့ရှိရင်ယောဂရဲ့လက္ခဏာတွေဖြစ်တဲ့ပုံမှန်တော့အဖြူဆင်းခြင်းသွေးဆင်းခြင်းကိုသတိထားဖို့အရေးကြီးပါတယ်အထူးသဖြင့်သွေးဆုံးပတ်ဝန်းကျင်မှာသွေးဆင်းတာကိုသွေးဆုံးလို့ဆင်းတာလို့ယူဆပြီးတော့ရည်ရွယ်ရှိထားတဲ့အခါကျတော့နောက်ကျတဲ့အချိန်မှာသိရပါတယ်ဆိုရင်တော့အစင်မှာယောဂါကိုတည်ရင်ခွဲစိတ်ကုသလို့ရပါတယ
်။အဲ
နောက်ကြမှာတည်ရင်တော့ခွဲစိတ်ကုသလို့မရတော့တတ်ခင်တဲ့အစင်တွေပါကြီးဖြစ်သွားတတ်ပါတယ
်။ဟုတ်ကဲ့ဆရာမ။ကျေးဇူးအများကြီးတင်ပါတယ်ဆရာမ။
ွင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါထုတ်လွှင့်ပေးမှာကတော့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်။တိုင်းရင်းသားနေသတင်းတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒီအစီအစဉ်ကိုထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမကနေဒီမွန်ပါ ENI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနိုင်ကံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ကနေအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းတစ်ခုရေးဆွဲနိုင်ဖို့သဘောတူညီမှုရရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီတည်ထောင်ခွင့်ပြုလိုက်ပြီးဆိုတာနဲ့ကချင်ပြည်နယ်တွင်စစ်ပြေဒုက္ခသည်တွေယာယီသဲအိမ်တွေပျက်စီးလာတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါ။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ကနေတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းတစ်ခုရေးဆွဲနိုင်ဖို့ပနမသဘောတူညီမှုရရှိခဲ့ပြီးဖြစ်ပါတယ်မတ်လ10ရက်နေ့ကရရှိခဲ့တဲ့သဘောတူညီမှုမှာတစ်ဖက်ကိုယ်စားလှယ်6ဦးစီပါဝင်တဲ့လုပ်ငန်းကော်မတီကိုဖွဲ့စည်းသွားမှာဖြစ်တယ်လို့နှစ်ဖက်ကိုယ်စားလှယ်များအားလုံးသဘောတူညီနိုင်တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူညီချက်မူကြမ်းတစ်ခုတည်း single text ရရှိရေးပူးတွဲပြုစုရန်အတွက်ပြုစုရေးလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့ကိုလည်းသဘောတူညီခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC အကြီးတန်းအရာရှိဦးလာမောင်ရွှေကပြောပါတယ်အပြစ်ခတ်ရက်စဲရေးမူကြမ်းကိုနှစ်ဖက်ပေါင်းရခြင်းအပြင်အခုအခါ90ရာခိုင်နှုန်းလောက်ပီစီခဲ့ပြီလို့လဲ NCCT အဖွဲ့ဝင်ဒေါက်တာဆလဲလျံမုံကပြောပါတယ်ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဒီဆွေးနွေးပွဲကို NCCT အဖွဲ့ကနိုင်ဟန်တာဦးဆောင်တဲ့တိုင်းရင်းသားခေါင်းဆောင်တွေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်တွေနဲ့ MPC ကအကြီးတန်းကိုယ်စားလှယ်တို့တက်ရောက်ခဲ့ပါတယ်
ပူပေါင်းလိုက်ပြီးဖြစ်တဲ့ရခိုင်နိုင်ငံရေးနှစ်ပါတီကနေရခိုင်မျိုးသားပါတီအာရကန်နေရှင်နယ်ပါတီအမည်တက်နဲ့တီထောင်ခွေကိုမလ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေခွင့်ပြုလိုက်ပြီလို့ရခိုင်တိုင်းဒေသများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်အခုလို့ရခိုင်မျိုးသားပါတီတီထောင်ခွေကြလာတဲ့အတွက်ရခိုင်မျိုးသားတွေအရင်ကထက်သွေးစည်းညီညွတ်ဖို့နဲ့စစ်မှန်တဲ့ရခိုင်မျိုးသားပါတီဖြစ်လာဖို့အရေးကြီးတယ်လို့အဆဆရရစင်ချင်းသတိထားဖို့လိုလာပြီလို့လည်းဒေါက်တာအေးမောင်ကပြောပါတယ်ရခိုင်မျိုးသားပါတီရုံးကိုဖွေးလှစ်သွားမှာဖြစ်ပြီးပါတီညီလာခံတစ်ခုကိုအများဆုံးလှုပ်ဆောင်ပြီးပြည်သူတွေနဲ့အများဆုံးထိတွေ့ပြဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်ရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD နဲ့ရခိုင်တိုင်းဒေသများတိုးတက်ရေးပါတီ RNDP တို့ကိုဖျက်သိမ်းပြီးတော့ရခိုင်မျိုးသားပါတီ ANP တည်ထောင်ဖို့နှစ်ဖက်ပါတီခေါင်းဆောင်တွေကနေ2013ခုနှစ်ဇွန်လ18ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်
မွန်ပြည်နယ်တန်ဖြူစရမြို့နယ်ကဒေသခံမွန်အမျိုးသမီးတဦးကိုမြန်မာစစ်တပ်ကဒုတက်ချက်တဦးကနေအတမပြုကျင့်ဖို့ကြံစီရင်းအပြင်းထန်ရိုက်နှက်ခဲ့တဲ့အမှုကိစ္စနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနကနေကျူးလွန်တဲ့ပြစ်မှုအလိုက်မှန်ကန်ပါကထိုက်တန်တဲ့ပြစ်ဒဏ်ချမှတ်ပေးရမည်ဖြစ်ကြောင်းအကြောင်းပြန်လာတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဗညာအောင်မိုးကပြောပါတယ်တန်ဖြူစီရဲ့မြို့နယ်315အမြောက်တရင်ကဒုတက်ချက်ရေးလင်းထွန်းဟာပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာဝဲရဲရွာသူတို့ကိုလင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနထံအရေးယူဆောင်ရွက်ပေးစီဖို့တင်ပြချက်အပေါ်အကြောင်းပြန်လာတယ်လို့သူကပြောပါတယ်အကြမ်းဖက်ခံရသူအမျိုးသမီးဟာရန်ကုန်ပြည်သူဆေးရုံဝါအုံနောက်နဲ့အာယုံကျော်ခွဲစိတ်ကုသဆောင်မှာဆေးဝါးကုသခံနေရကနေအခုခါအယိုးနဲ့အကျော်ခွဲစိတ်ကုသဆောင်မှာဆက်လက်ကုသနေတယ်လို့ကယံကန်ရှင်နဲ့နှိဆက်သူတို့ကပြောပါတယ်ဆေးဝါးကုသမှုကုန်ကျဆေးတွေကိုတော့မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB ကရင်အမျိုးသမီးများအစည်းအရုံးနဲ့ဒေါ်နော်အောင်လှဦးဆောင်နဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးများကွန်ရက်ကကူညီထောက်ပံ့ပေးနေတယ်လို့သိရပါတယ်
မြန်မာနိုင်ငံတခွန်းတကောင်စီကောက်ယူဖို့အစီအစဉ်မှာအခြေခံအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်လို့ရခိုင်တိုင်းသားများတိုးတက်ရေးပါတီကနေမတ်လ၄ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။တကောင်စီကောက်ယူမှုပုံစံဇယားကွက်လထဲမှာအခြားဆိုတဲ့နေရာမှာမိမိကြိုက်နှစ်သက်ရာနာမည်ကိုထည့်လို့ရတယ်လို့ပါတဲ့အတွက်ရခိုင်ပြည်နယ်မှာရှိတဲ့လူမျိုးခြားတွေအနေနဲ့နှစ်သက်ရာလူမျိုးမျိုးထည့်မယ်ဆိုရင်ရခိုင်ပြည်နယ်မှာပြဿနာပေါင်းစုံပေါ်လာနိုင်တယ်လို့ RNDP ပါတီအသွေးမှုဖွဲ့ဝင်ဦးခိုင်ပြည်စိုးကပြောပါတယ်။၎င်းစင်းကောက်ယူမှုမှာလူရည်တိကျစရင်ကိုရဖို့ကိုအခြေခံရမှာဖြစ်တဲ့အတွက်မိမိလူမျိုးကိုအခြေခံထက်ရမှာဖြစ်ပြီးနိုင်ငံခြားသားဆိုရင်လည်းနိုင်ငံခြားသားဖြစ်ကြောင်းထည့်သွင်းရမှာဖြစ်တယ်လို့လည်းဥခိုင်ပြည်စိုးကပြောပါတယ်။ရခိုင်ကာလတည်းမှာ၎င်းစင်းကောက်ယူမှုကိုပေါ့ပေါ့တန်တန်ဖြေရှင်းခဲ့တဲ့အတွက်တရားမဝင်လူရည်ဖုံးပွားမှုနဲ့လူမျိုးတုအမည်ဖန်တီးမှုစိုးကျိုးကို2012ခုနှစ်ရခိုင်ပြည်နယ်မှာခါသီးစွာခံခဲ့ရပြီလို့လည်းအဲ့ဒီကြေညာချက်တွေမှာဖော်ပြထားပါတယ်။
ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာလေးတပ်ရင်း34အခြေချထားတဲ့ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ကလွဲခမ်းစခန်းကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ကအစိုးရတပ်ကတပ်မခွန်ခွန်စစ်ကြောင်းတွေကနေတိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်ယူဝက်ခန့်အပြန်အလှန်ပစ်ခတ်ပြီးမြန်မာစစ်တပ်ဘက်ကတပ်စခန်းကိုသိမ်းပိုက်ခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့ပြန်ဆုတ်ပေးခဲ့တယ်လို့ KIA တပ်မဟာလေးဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။တိုက်ပွဲကြောင့်ကြဆုံးမှုများရှိတယ်လို့သိရပေမဲ့အတည်မပြုနိုင်သေးကြောင်းနဲ့နှစ်ဖက်အခြေအနေတွေတင်းမာမှုတွေရှိနေစေဖြစ်တယ်လို့ညီညာရဲ့အကျိုးတော်ဆောင်အဖွဲ့ PCG ကဦးလာမိုင်ကွန်ကြာကပြောပါတယ်။တစ်ဖက်မှာလည်းစစ်ရေးတင်းမာမှုတွေရပ်တန့်မသွားပေမဲ့ညီညာရဲ့ဆွေးနွေးမှုတွေကိုလည်းဆက်လက်လှုပ်ဆောင်သွားဖို့ဖြစ်တယ်လို့ဆိုပါတယ်။
ခုတရံလွာတွေကိုဆက်လက်တင်ဆက်သွားမှာပါ။ကချင်ပြည်နယ်တွင်မငိမ့်ချမ်းနိုင်သေးတဲ့ပြိပက္ခတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ပယ်ချိန်ထိစက်နေရမယ်မသိသေးတဲ့အခြေအနေမှာယာယီသဲအိမ်တွေပျက်စီးလာတာကြောင့်အခက်အခဲရင်ဆိုင်နေရပါတယ်။အထူးသဖြင့်အနေကြလာတဲ့မိသားစုများတဲ့အိမ်တွေနဲ့ထပ်မံထွက်ပြေးသိမ်းရှောင်လာကြတဲ့ဒုက္ခသည်တွေအတွက်ပြုပြင်စရာလိုအပ်နေတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကိုတော့နုပန်ကနေအခုလိုတင်ဆက်ထားပါတယ်။
နှစ်နှစ်ကြာကြာထွက်ပြေးတင်းရှောင်နေခဲ့ကြတဲ့ကချင်စစ်ပြေးဒုက္ခသည်တွေအတွက်နေထိုင်ရေးကိစ္စနဲ့ပတ်သက်ပြီးခက်ခဲမှုတွေရှိလာနေပြီဖြစ်ပါတယ်။ကြာရှည်နေထိုင်ဖို့အတွက်နေထိုင်မှုအခက်အခဲလည်းရှိနေတာကြောင့်တိုးချဲ့ဖို့လိုအပ်လာတယ်လို့တရုတ်ပြည်နယ်ဆန်မိုက်ကြယံပါကထောင်စခန်းကတာဝန်ရှိသူဆရာတဦးကပြောပါတယ်
။ဒီကျွန်တော်တို့ပါကထောင်ခက်မှာကျတော့လူဦးရေအများတယ်။ဒီအိမ်ထောင်စုပါဆိုရင်လူအား10ယောက်10ယောက်လောက်ရှိတဲ့အိမ်ထောင်စုတွေရှိတယ်ဆိုတော့ဒီအိမ်ကြီးကအခန်းတွေကြီးနေဆိုတော့ဒီပါကထောင်မှာနေရာတနေရာကိုပြန်ချပြီးမှမိသားစုတွေကိုအဲ့မှာအိမ်အစ်စ်တွေပြန်ဆောက်ပြီးမှနေရာပြန်ချဖို့အစီအစဉ်ရှိတယ
်။ဒါ့အပြင်အခောင်းပါဒုက္ခသည်စခန်းတွေမှာဆိုရင်လည်းလူနေအိမ်တွေပျက်စီးယိုယွင်းမှုတွေများလာတာကြောင့်ပြုပြင်ဖို့လိုအပ်လာပြီလို့လဲဒုက္ခသည်တွေကိုစောင့်ရှောက်နေတဲ့ဆရာကပဲဆက်ပြောပါတယ်
အခုအင်ကောင်းပါမှလည်းအဲ့ဒါအကြီးအဆောက်ထားတဲ့အင်ဂျီအတိတ်မကောင်းတော့ဘူးခုမိုးတွင်းလည်းရောက်တော့မယ်ဒီချင်းမုန်တိုင်းတွေလည်းမချာမချာရောက်လာတတ်တယ်ဆိုတော့အခုမကောင်းတဲ့အင်ဂျီကိုဖြတ်ပြစ်မှဒီနေရာလည်းကန်လွတ်ထားတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကနေပျက်စီးယိုယွင်းနေတဲ့ဒုက္ခသည်တွေနေအင်ကိုပြုပြင်ပေးမယ်လို့ဆိုပေမဲ့ကြန့်ကြာအောင်မဲ့အခြေအနေတွေကြောင့်ပြုပြင်ရန်စီစဉ်ရခြင်းဖြစ်တယ်လို့လည်းသိရပါတယ်ဗမော်မြို့နယ်မန်ဝင်းဖက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆိုရင်လည်းအလားတူအခက်အခဲတွေရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ Shalom အဖွဲ့ကတာဝန်ရှိဆရာမကြီးရယ်ကအခုလိုပြောပါတယ
်ဒီသက်ဆိုတဲ့နေတဲ့အခန်းကျတော့ဈေးဖက်လည်းတော့ဆရာပဲနော်အဲတော့ဘာနေရာအရင်ကြီးကြတာပေါ့နော
်အခုလိုအစီအမပြေမှုတွေနဲ့ရေရှည်နေထိုင်သွားမယ်ဆိုရင်မလိုလားအပ်တဲ့လူမှုရေးပြဿနာကျန်းမာရေးထိခိုက်မှုနဲ့စိတ်ပိုင်းဆိုင်ရာမှာပိုပြီးထိခိုက်လာနိုင်တယ်လို့ဒုက္ခသည်တွေကိုကြည့်ရှုစောင့်ရှောက်သူတွေကပြောပါတယ်တရုတ်နယ်ဆန်နဲ့ကချင်လူလည်ရေးအဖွဲ့အုပ်ချုပ်နေမြေတွေမှာဒုက္ခသည်ဥယေသသိန်းကျော်ရှိပြီးအထူးသဖြင့်နေရာထိုင်ခင်းအခက်အခဲပုံမူရင်ဆိုင်နေရတဲ့ဒေသတွေလည်းဖြစ်ပါတယ်
ဆက်ပြီးတော့မိုးအမျိုးသမီးများကွန်းရက်မှာပါဝင်တဲ့အဖွဲ့တွေကနေဥဆောင်ပြီးဖတ်သမဆုံးအကြိမ်မိုးအမျိုးသမီးများညီလာခံကိုမက်လ၈ရက်နေ့ကနေမက်လ၁၂ရက်နေ့အထိမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်ဘယ်လိုရည်ရွယ်ချက်နဲ့မိုးအမျိုးသမီးများညီလာခံကိုကျင်းပခဲ့ပါသလဲလက်ရှိမိုးမျိုးသမီးတွေခန်းကန်တာကတော့ဘယ်အစ်အထိရောက်နေပြီလဲဆိုတာမိရင်စနိုင်းကနေစုစည်းထားပြီးနိုင်ကိုအိမ်ကနေအခုလိုတင်ဆက်ထားပါတယ်
အမျိုးသမီးတွေရဲ့ကဏ္ဍကိုမြင့်တင်ပေးဖို့နဲ့ငင်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပါဝင်လာမဲ့ကဏ္ဍကိုမြင့်တင်ဖို့ရည်ရွယ်ပြီးတော့မျိုးသမီးညီလာခံကိုကျင်းပရတာဖြစ်တယ်လို့ညီလာခံပြည်မြောက်ရေးကော်မတီဥက္ကဋ္ဌမိကွန်းချန်းနှောင်းကပြောပါရယ်။ထိုင်မှာချစ်လက်တဲ့မြို့မျိုးမြတ်ကွန်ရက်ကိုချိတ်ဆက်အောင်ဆောင်ရွက်ပြီးတဲ့ခါကျတော့မြို့သမီးတွေရဲ့ကဏ္ဍကိုမြင့် ပုံမှန်မြင့်တင်ပေးဖို့ရွယ်ပါတယ
်လက်ရှိအချိန်မှာငင်းချမ်းရေးဖြစ်စဉ်တွေမှာရောနိုင်ငံရေးကဏ္ဍတွေမှာအမျိုးသမီးတွေပါဝင်လာဖို့အခွင့်အလမ်းဖန်တီးပေးရမှုတွေအားနည်းနေသေးတယ်လို့လည်းမိကွန်းချန်းတို့ကပြောပါတယ
်အမျိုးသမီးတွေများများပါဝင်လာဖို့ဆိုလို့ရှိရင်အမျိုးသမီးတွေပါဝင်နိုင်မဲ့အခွင့်အလမ်းတွေဖန်တီးပေးရမှာလေအခုချိန်ထိကကျွန်တော်တို့စီမှာကအဲ့လိုမျိုးအခွင့်အလမ်းတွေကိုဖန်တီးပေးရတာဟာတစ်ဖက်သက်ဆန်နေဆိုပြီးတော့ဘယ်သူမှလည်းမထောက်ခံကြဘူးဘယ်သူမှလည်းမဆွေးနွေးကြဘူးအဲ့ဒါကပြဿနာတစ်ခုဖြစ်နေတယ်ပေါ့နော်ဒီခွင့်ရေးတွေများလာသမျှကတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုကတော့ပြောပလောက်အောင်နည်းပါးနေအောင်မဲဆိုတာကိုတော့ကျွန်မယုံကြည်ပါတယ
်ထို့သူနိုင်ငံရေးကဏ္ဍမှာငင်းချမ်းရေးဖြစ်စဉ်ကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုမပြောပလောက်အောင်နည်းနေတာကိုအမျိုးသားတွေရောနိုင်ငံရေးလောကရဲ့ရောက်နေတဲ့အမျိုးသမီးတွေကပါစီယုံရမယ်လို့မွန်ပြည်ထက်ပါတီရဲ့အမျိုးသမီးဘိုဟုကောမဒီဝင်မစ္စတာကပြောပါတယ
်နိုင်ငံရေးထဲမှာမော်မျိုးသမီးတွေပဲလည်းမဟုတ်ဘူးကျမတို့နိုင်ငံမှာရှိတဲ့တိုင်းသားလုံးမျိုးသမီးပါဝင်မှုကအရင်နည်းနေတယ်ပေါ့နော်သူတို့ကိုနိုင်ငံရေးထဲမှာစိတ်ပါလာစေခြင်းနဲ့ကိုယ်တိုင်ကိုယ်ကျပါဝင်လာစေခြင်းနဲ့
ညီလာခံမှာမျိုးသမီးများနဲ့နိုင်ငံရေးအမျိုးသမီးများနဲ့ငြိမ်းချမ်းရေးအမျိုးသမီးများနဲ့ပညာရေးအမျိုးသမီးများနဲ့ကျန်းမာရေးအမျိုးသမီးများနဲ့ပူးပေါင်းဆောင်ရွက်မှုစတဲ့ခေါင်းစဉ်တွေနဲ့တက်ရောက်လာတဲ့အမျိုးသမီးတွေကနေဆွေးနွေးကြပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့တာသနာ2500ကျောင်းမှာ၃ရက်ကြာကျင်းပခဲ့တဲ့မွန်မျိုးသမီးညီလာခံမှာပြည်တွင်းပြည်ပအဖွဲ့အစည်းတီးတီးကကိုယ်စားလှယ်စုစုပေါင်း200ဝန်းကျင်တက်ရောက်ခဲ့ကြပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါ
ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့များရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညီနိုင်းရေးအဖွဲ့ NCCT တို့ကနေတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းတစ်ခုရေးဆွဲနိုင်ဖို့ပဏာမသဘောတူညီမှုရရှိခဲ့ပါတယ်ပူးပေါင်းလိုက်ပြီးဖြစ်တဲ့ရခိုင်နှစ်ပါတီကနေရခိုင်အမျိုးသားပါတီ African National Party အမီသစ်နဲ့တီထောင်ခွင့်ကိုမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ပြီးဖြစ်ပါတယ်
သောတာရှင်များအခုနားဆင်နေခဲ့ကြတာကတော့ PLI.wine.ta များကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်စစ်စင်မှာပြန်ဆောင်တွေ့ကြရအောင်ပါ။ကျမကနေဒီမွန်ပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်နေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။သတင်းရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာဘိုင်းအစီအစဉ်တစ်ဆင့် American တန်ရုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့စီကို email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါမို့ကျွန်တော်တို့ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239318999လေးဖြစ်ပြီးတော့ fax number ကတော့1239318999နဲ့ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်အငိမ့်စား FBI အေဂျင့် Robert Livingston ဟာအီရန်နိုင်ငံ Kiss ချွန်းမှာစီးပွားရေးဆိုင်ရာခရီးတစ်ခုနဲ့ရောက်နေတော့2009ခုနှစ်မတ်လ9ရက်နေ့ကရုတ်တရက်ပျောက်ဆုံးသွားခဲ့တာမို့9နှစ်ရှိသွားပါပြီမစ္စတာလီဗင်ဆန်ရဲ့ဓာတ်ပုံတွေနဲ့သူ့ကိုကယ်ဖို့တောင်းပန်ထားတဲ့ဗီဒီယိုကိုဘယ်သူဘဝမသိဖမ်းဆီးထားသူတွေကလွန်ခဲ့တဲ့နှစ်အနည်းငယ်မှာသူ့မိသားစုစီပို့ခဲ့ပါတယ်မစ္စတာလီဗင်ဆန်ဘယ်မှာရှိတယ်ဆိုတာကိုကူညီရှာဖွေပေးဖို့အမေရိကန်အစိုးရနဲ့လီဗင်ဆန်ရဲ့မိသားစုကအီရန်အစိုးရကိုထပ်ခါတလဲလဲပန်ကြားခဲ့ပါတယ်မစ္စတာလီဗင်ဆန်ဟာအီရန်နိုင်ငံမှာရှိမနေဘူးလို့အီရန်တာဝန်ရှိသူတွေကတုံ့ပြန်ပါတယ်ရောဘတ်လီဗင်ဆန်ဟာတမိုင်းမှာအချိန်အကြာဆုံးထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားဖြစ်တယ်လို့သူပျောက်ဆုံးခဲ့တဲ့ခုနှစ်ပြည့်ထုတ်ပြန်ချက်မှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောထားပါတယ်။ကလေးခုနှစ်ယောက်ရဲ့ဖခင်ဖြစ်သူပျောက်ဆုံးနေတာဟာသူ့ဇနီးနဲ့သားသမီးတွေအတွက်ရင်နာပွဲဖြစ်ရပါပဲလို့လည်းပြောပါတယ်။မစ္စတာလီဗင်ဆန်သူ့မိသားစုစီဘေကင်းရန်ကင်းပြန်ရောက်လာဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာတန်ဋိဌာန်ချထားစေပါလို့ မစ္စတာဂယ်ရီကပြောပါတယ်ဒီဆုနှင့်ကြေကွဲပွဲအခွဲခံထားရမှုအဆုံးသတ်စေရေးအမေရိကန်ပြည်ထောင်စုကဆက်ပြီးလှုံ့ဆော်နေတာနဲ့အမျှနိုင်ငံတကာမာမိတ်တွေရဲ့ကူညီထောက်ပံ့မှုတွေအတွက်ကျေးဇူးတင်ကြောင်းလည်းပြောခဲ့ပါတယ်မစ္စတာလီမင်ဆန်ရဲ့ကျမ်းမာရေးအသက်အရွယ်နဲ့အဖမ်းခံထားရတဲ့ကာလတွေဟာအထူးအလင့်အမြန်လှုံ့ဆော်မှုအကြောင်းတွေဖြစ်ပါတယ်လို့မစ္စတာဂယ်ရီကပြောပါတယ်သူဘေးကင်းရန်ကင်းပြန်ရောက်လာစေဖို့ပျောက်ဆုံးနေမှုအပေါ်စုံစမ်းစစ်ဆေးတာမှာပူးပေါင်းဆောင်ရွက်ဖို့အီရန်အစိုးရကိုမိမိတို့လေးစားစွာပန်ကြားပါတယ်လို့မစ္စတာဂယ်ရီကပြောပါတယ်။အသက်66နှစ်အရွယ်အမေရိကန်နိုင်ငံသားရှိနေတဲ့နေရာနဲ့ဘေကင်းရန်ကင်းပြန်ရောက်လာစေရေးစီဦးတည်တဲ့ဘယ်လိုသတင်းမျိုးအတွက်မဆိုစုငွေအမေရိကန်ဒေါ်လာတသန်းပေးမယ်လို့ FBI ကကြေညာထားပါတယ်။သူချစ်မြတ်နိုးရသူတွေနဲ့သူ့နိုင်ငံစီမစ္စတာရောဘတ်လီဗင်ဆန်ပြန်ရောက်လာစေရေးမိမိတို့ရဲ့ဂျိုးပန်းအားထုတ်မှုကိုရှော့လိုက်မှာမဟုတ်ပါဘူးလို့ FBI ညွှန်ကြားရေးမှူး James Comey ကတီးခြားထုတ်ပြန်ကြမှာပြောထားပါတယ်။မိမိတို့ရဲ့နိုင်ငံတကာမာမိတ်တွေနဲ့အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့အကူအညီကိုမိမိတို့ဆက်လက်တောင်းခံကြောင်းနဲ့ Mr. Stevenson ပျောက်ဆုံးနေတာနဲ့ပတ်သက်တဲ့သတင်းပေးနိုင်သူဘယ်သူမှမဆို FBI ကိုဆက်သွယ်ပါလို့ပန်ကြားထားပါတယ်။ Mr. Stevenson ဒါမှမဟုတ်သူ့ကိုဖမ်းဆီးထားသူတွေနဲ့ပတ်သက်တဲ့သတင်းပေးမဲ့သူဘယ်သူမှမဆို FBI ကိုဆက်သွယ်နိုင်ပြီးဘယ်သူဘယ်ဝါဆိုတာထုတ်မပြောဘဲသတင်းပေးနိုင်တယ်လို့သတင်းပေးသူဘယ်သူဆိုတာကိုလျှို့ဝှက်ထားမှာဖြစ်ပါတယ်ခင်ဗျာ
American Soya ရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
တို့ရရှင်နေခုနားဆင်ခဲ့ရတာကတော့ American Soya ရဲ့အားပေါ်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာတို့ရရှိမြတ်မြတ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစအဆုံးကိုမနက်8နာရီကနေ9နာရီတစ်ချိန်နေ့လယ်12နာရီကနေ10နာရီအထိတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆက်နိုင်ပါတယ် VO American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line 2 meter 16 19နဲ့25တို့ကနေဖန်ယူနာဆက်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလဲချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ဟာရေဒါဆက်ကွင်းကနေပျောက်ကွယ်သွားခဲ့ပြီးတဲ့နောက်၄နာရီလောက်ကြာအောင်ဆက်ပြီးပြန်သန်းနေနိုင်တယ်လို့လေယာဉ်ပျောက်ရှာဖွေရေးအဖွဲ့မှပါဝင်တဲ့အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်။ဂျိတ်လေယာဉ်ဟာအချက်ပေးသံတွေပို့လွတ်ခဲ့တာတွေ့ရပြီးဒါဟာကောင်းကင်ဂျိုရုနဲ့ဆက်သွယ်နိုင်ဖို့ကြိုးစားခဲ့တဲ့လက္ခဏာလို့ပြောပါတယ်။ဒါအပြင်လေယာဉ်များဟာလေကြောင်းထိန်းချုပ်ရေးစခန်းနဲ့ဆက်သွယ်ပြတ်တောက်သွားခဲ့ပြီးတဲ့နောက်မိုင်ပေါင်း2500လောက်ထိဆက်ပြီးပြန်သန်းခဲ့ပုံရတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ပျောက်ဆုံးနေတဲ့လေယာဉ်ကိုမူလလေယာဉ်ပြန်ပြန်သန်းမဲ့လမ်းကြောင်းရဲ့အနောက်ဖက်အတော်ဝေးဝေးနေရာဖြစ်တဲ့အိန္ဒိယသမုဒ္ဒရာထဲမှာအထိတိုးချဲ့ပြီးရှာဖွေနေပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းကခီးတဲ့တင်လေယာဉ်ကိုအာရှဒေသရေပြင်ထဲမှာရှာဖွေနေကြတာမှာကမ္ဘာအဆင့်အမြင့်ဆုံးစစ်ဖက်နည်းပညာတချို့ကိုအသုံးပြုနေကြပါတယ်။ဒါပေမဲ့လည်းပျောက်ဆုံးသွားတာ6ရက်ကြာတဲ့အထိလေယာဉ်ပဲရောက်နေတယ်ဆိုတာကပဟေရိဖြစ်နေစေပါ။တရုတ်နိုင်ငံကရေရက်တင်မော်လေးဆင်းအရက်ဖက်ရှာဖွေကယ်ဆယ်ရေးတင်မော်လေးဆင်းနဲ့လေယာဉ်အမျိုးမျိုးကိုတုံးပြီးရှာနေတာနဲ့အမျှဒါဟာတရုတ်နိုင်ငံရဲ့အကြီးမားဆုံးရှာဖွေကယ်ဆယ်ရေးလုပ်ငန်းဖြစ်တယ်လို့တရုတ်သတင်းမီဒီယာတွေကပြောကြပါဗျ။ American ပြည်တော်စုကတော့ထိုင်းပင်လယ်ကွေ့မလက္ကာရေလက်ကျားနဲ့ထိုင်းကမ်ဘောဒီးယားနဲ့ဗီယက်နမ်အကြားတခြားရေပြင်တွေမှာရှာဖွေလုပ်ဖို့အတွက်ဖြတ်တင်းမောနှစ်ဆင်းကိုလွှတ်ထားပါဗျ။ဒီတော့တွင်မှာပဲကမ်ဘောဒီးယားကသူ့ရဲ့ဝင်ဟင်ပိုင်နက်ကိုတုံးပြီးရှာဖွေလုပ်ဖို့အတွက်ဗီယက်နမ်ကိုခွင့်ပြုလိုက်ပါဗျ။ခရိုင်းမီးယားကျွန်းဆွယ်ကိုတနင်္ဂနွေနေ့ကျရင်အငင်းပွားဝယ်ဆန္ဒခံယူပွဲကျင်းပပြီးယူကရိန်းလက်ထက်ကနေရုရှားကတင်းယူဖို့ကြိုးစားမှာကိုအကာအကွယ်ပေးကူညီဖို့အတွက်ယူကရိန်းယာယီဝန်ကြီးချုပ်ကကုလသမဂ္ဂမှာကြာတာပရိနေကပန်ကြားလိုက်ပါတယ
်။ကွာဒရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်လွင်ဦးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jesse Brook ဖြစ်ပါတယ်။ VOA American အတန်မနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 7.3 ည၊လိုင်းဒိုမီတာ32 kHz 6.35 နဲ့လိုင်းဒိုမီတာ39 kHz 9.55တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.